င်ပါမဲ့ဂျာကပြက်ရွေးကောက်ပွဲမှာတရားမျှတမှုရှိမရှိကိုလေ့လာစောင့်ကြည့်ပြီးတော့အခြေအနေတွေကိုအများပြည်သူသိနိုင်ဖို့သတင်းတွေထုတ်ပြန်သွားမယ်လို့ရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးကွန်ရက်ကပြောပါတယ်။88မျိုးဆက်ចောင်းသားကောင်းဆောင်နေနိုင်ငံရေးတက်ကြွလှုပ်ရှားနေကြတဲ့လူငယ်တွေနဲ့ဒီရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ရေးကွန်ရက်ကိုဖွဲ့စည်းထားတာဖြစ်ပြီးတော့ဘဲလိုက်မှုကင်းတဲ့စောင့်ကြည့်မှုတွေလှုပ်သွားမယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့မတင်တီရီအပြည့်စုံဆက်ပြောပြပေးပါလားရှင်။
ဟုတ်ကဲ့ပါ88မျိုးဆက်ចောင်းသားခေါင်းဆောင်တွေနဲ့အတူမြန်မာနိုင်ငံရေးမှာတက်ကြွစွာလှုပ်ရှားနေကြတဲ့လူငယ်တွေပူပေါင်းပြီးတော့ဒီရွေးကောက်ပွဲလေးလာစောင့်ကြည့်ရေးစရကွန်ရက်ကိုဖွဲ့ထားတာဖြစ်ပါတယ်ဒီအဖွဲ့ဟာဧပြီလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲတွေမှာတရားမျှတမှုရှိမရှိဆိုတာကိုဘက်လိုက်မှုကင်းကင်းနဲ့အဓိကစောင့်ကြည့်လေ့လာဖို့အတွက်ဖြစ်တယ်လို့88မျိုးဆက်ចောင်းသူမမီမီကပြောပါတယ်
အဓိကကတော့ဒီရွေးကောက်ပွဲတရားမှုမတရားမှုတွေကိုနောက်ပြီးတော့တခြားပေါ့နော်ဒီရွေးကောက်ပွဲမှာပါဝင်ဆင်နွှဲကြတဲ့မဲဆန္ဒရှင်တွေရဲ့ကောက်ပွဲဆိုင်ရာအသိပညာရေးတည်မြင်နေဘလောက်ကြွယ်ဝမှုရှိမရှိပေါ့နော်နောက်ပြီးတော့ရွေးကောက်ပွဲလုပ်တဲ့ကော်မရှင်အဖွဲ့ခွဲတွေရဲ့မဲယုံတွေရဲ့အဲ့ဒီမဲယုံမှာရှိရဲ့မဲယုံမှုတွေရဲ့ဟိုတန်ရှင်းမှုရှိမရှိရဲ့နောက်တစ်ခုကဒီသက်ဆိုင်ရာနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုမှာအားနေတဲ့အားသာချက်တွေကိုအဓိကထားပြီးတော့ကျမတို့ကစောင့်ကြည့်သွားမှာဖြစ်ပါတယ်။အဲနောက်တစ်ခုကနောင်လာမယ့်2015ရွေးကောက်ပွဲမှာဒီထက်ပိုပြီးတော့အစီအစဉ်ကြတယ်ဒီထက်ပိုပြီးတော့တန်ရှင်းနဲ့လွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုပေါ်ထွက်လာဖို့အတွက်လည်းကျမတို့ကရည်ရွယ်ပြီးတော့စောင့်ကြည့်ခြင်းဖြစ်ပါတယ်
။ဒီနေ့နဲ့တိုင်းဆက်ခုမှရှိတဲ့လက်လက်မဲဆန္ဒနဲ့48နေရာစလုံးကမဲယုံနေမှာသူတို့အဖွဲ့တွေကိုထားပြီးတော့စောင့်ကြည့်လေ့လာသွားဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။ဒီလိုမျိုးရွေးကောက်ပွဲရဲ့အခြေအနေတွေကိုအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ဆောင်ရွက်မယ့်အစီအစဉ်ထဲမှာ Facebook လို့လူမှုကွန်ရက်စာမျက်နှာတွေကလည်းထုတ်ပြန်အသိပေးသွားဖို့အတွက်မနေ့ဖန်ကမလ24ရက်နေ့ကနေစမယ်လို့လည်းပြောပါတယ်
Facebook က88မှာပဲ control center ထား Facebook တခုဖွင့်ထားပါတယ်အဲ့ဒါကတော့ election monitoring network.88 လို့မည်ရှိတယ်မှာဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုကျမတို့ရှားသမျှကိုတက်နိုင်ဆုံးစီစစ်ပြီးတော့တင်ပြသွားမှာပါဟိုရွေးကောက်ပွဲမတိုင်မီရဲ့ရွေးကောက်ပွဲနေ့ရွေးကောက်ပွဲပြီးရဲ့ပေါ့နော်အဲ့ဒီအပိုင်း၃ပိုင်းမှာဖြစ်ပေါ်လာမယ့်အခြေအနေတွေအားလုံးကိုကျမတို့ကစီစစ်ပြီးတော့တင်ပြသွားမှာပ
ါဒါကတော့ကြားဖြတ်ရွေးကောက်ပွဲတွေကိုဘယ်လိုပုံစံတွေနဲ့စောင့်ကြည့်လေ့လာမလဲဆိုတဲ့အခြေအနေတွေကို88မျိုးဆက်ចောင်းသူမမီမီရှင်းပြသွားတာပါရှင်ဒီလိုရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ဖို့စီစဉ်နေတဲ့အထက်မှာတော့အခုလိုအဖွဲ့တွေမဟုတ်ပါဘူးဥခွန်ထုံးဦးကောင်းဆောင်နဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ဟာဆိုရင်လည်းသူတို့ကြားဖြတ်ရွေးကောက်ပွဲမှာဝင်ရောက်မရှင်ပြိုင်ပေမဲ့တရားမျှတမှုရှိမရှိဆိုတဲ့အခြေအနေတွေကိုလေ့လာစောင့်ကြည့်သွားမယ်လို့ဆိုပါတယ်။ဒါဟာလည်းဒီ2010ရွေးကောက်ပွဲတုန်းကလိုမင်းမတမာမှုတွေမရှိရအောင်ဖြစ်ပြီးတော့အခုကတည်းကစလို့ရွေးကောက်ပွဲဗဟုသုတပညာပေးကဏ္ဍတွေကိုလည်းနေရာတချို့မှာစလုပ်နေပြီလို့ SNLD ပါတီရဲ့ပြောခွင့်ရသူဦးဆိုင်လက်ကပြောပါတယ်။
ဟိုလာရှိုးမှာလူငယ်အယောက်120ကျော်ကိုခေါ်ပြီးတော့မှရွေးကောက်ပွဲလေ့လာရေးနဲ့ပတ်သက်တဲ့ဗဟုသုတတွေကိုကျွန်တော်တို့ပို့ချတယ်ပြီးတော့မှအဲ့လူငယ်တွေနဲ့ဒီနောက်ထပ်ရွာရက်ကြီးတိတိကသူဆောင်လို့ရရှိမဲ့လူငယ်တွေကိုကျွန်တော်ကရွေးကောက်ပွဲနေ့ကျရင်နောက်ရွေးကောက်ပွဲမတိုင်ခင်ပေါ့နော်၃လေးရက်အတွင်းမှာကျွန်တော်ထပ်ဆင့်ပြီးတော့မှဆင့်ပွားသင်တန်းတွေပေးမယ်ပြီးရင်အဲ့ဒါရွေးကောက်ပွဲနေ့တွေမှာစောင့်ကြည့်လေ့လာဖို့အတွက်ကိုကျွန်တော်ဖော်မလေးတွေဝေပေးထားတယ်။အဲ့ဒါတကယ်လို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မတမာမှုတွေဟိုအတင်းဆောင်ဖြစ်တာတွေရှိလို့ရှိရင်ကျွန်တော်စီဖမ်းပြီးတော့မှဒေတာလေးပို့နိုင်အောင်လို့ကျွန်တော်စီစဉ်ထားပါတယ်။ဟို2010တုန်းကလို့အရင်မဲကြီးတွေလိုက်လာမှာကျွန်တော်စိုးရိမ်နေ။ကြိုတင်မဲလို့ပဲဆိုဆိုနောက်ကျမှရောက်ပြီးတော့မှဟိုလူမသိပုံပြီးဆက်ထည့်လိုက်တဲ့မဲတွေပဲဆိုပြီးပေါ့နော်။အဲ့လိုမျိုးမတမာမှုတွေကိုကျွန်တော်တို့က2010မှာတုန်းကကျုံခဲ့ကြားခဲ့လေလာတိရှိခဲ့ရတယ်ကြောက်ကြောက်မို့လို့အဲ့ဒီလိုမဖြစ်အောင်လို့အဓိကထားပြီးတော့မှကျွန်တော်လှုပ်ချင်းဖြစ်ပါတယ
်။တကားတော့ SNLD ပါတီကပြောခွင့်ရသူဦးဆိုင်လေးပြောပြခဲ့တာပါရှင်။ဒီချဖြတ်ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတရစီမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကတိပေးထားပြီးတော့နိုင်ငံတကာကလေလာစောင့်ကြည့်ရေးအဖွဲ့တွေကိုလည်းလာခွင့်ပြုထားပါတယ်။ဒါပေမဲ့ NLD အပါဝင်တခြားနိုင်ငံရေးပါတီတွေကတော့လက်ရှိအာဏာရကြက်ခိုင်ဖွံ့ဖြိုးရေးပါတီဟာအခုမဲဆွယ်စည်းရုံးရေးကာလတွေမှာရွေးကောက်ပွဲဥပဒေနဲ့မကိုက်ညီတဲ့မဲဆွယ်မှုတွေရှိနေတဲ့အကြောင်းသက်ဆိုင်ရာကော်မရှင်တွေကိုတိုက်တန်းထားတာတွေလည်းရှိပါတယ်ရှင်